တရုတ်နိုင်ငံလေပိုင်းဝူဟန်မြို့မှာဖြစ်ပွားနေတဲ့ကူးစက်ရောဂါဗိုင်းရပ်စ်တစ်မျိုးကြောင့်တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးသည်တွေကိုအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်ဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့တွေမှာဒီဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးတာတွေလှုပ်ဆောင်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကြောင့်အခုချိန်ထိနှစ်ယောက်သေဆုံးခဲ့တယ်လို့တရုတ်နိုင်ငံဘက်ကပြောပါတယ်။တောက်ကြနေကတော့အမေရိကန်နိုင်ငံရဲ့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေဟာတရုတ်နိုင်ငံကနေရောက်လာတဲ့ခီးသည်တွေမှာဒီအဖျားဗိုင်းရပ်စ်ပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးဖို့အတွက်ဒီမြို့၃မြို့က၄စိတ်၃ခုကိုလူအယောက်100လောက်ပို့ဆောင်ထားတယ်လို့ဆိုပါတယ်။ဒီလူတွေအနေနဲ့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံဝမ်မြို့ကနေတိုက်ရိုက်ဒါမှမဟုတ်တဆင့်ခံပြီးလာတဲ့သူတွေကိုအဓိကထားစစ်ဆေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။အခုလိုစမ်းသပ်စစ်ဆေးတာတွေလှုပ်ချိန်ကစပြီးတော့ဝမ်ကနေတိုက်ရိုက်ရောက်လာတဲ့လေယာဉ်20ထက်မနည်းရှိခဲ့ပြီးတော့စမ်းသပ်စစ်ဆေးတာတွေကိုလုပ်ခဲ့တဲ့ခီးသည်တွေကတော့ဒီစမ်းသပ်စစ်ဆေးမှုတွေကလွယ်ကူပြီးအပူချိန်တိုင်းတာနဲ့ဆောက်ရစာတန်းတွေဖြည့်တာတွေလုပ်ခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာပြန့်နှံ့လာတဲ့အခုလိုမျိုးဒီအသက်ရှူလမ်းကြောင်းဆိုင်ရာယောဂပိုးသစ်တစ်မျိုးမှဟာဆိုရှင်နောက်ထပ်လူ18ဦးမှကူးစက်ခံထားရတယ်ဆိုပြီးတော့တရုတ်နိုင်ငံကကြေညာပါတယ်။အခုလိုမျိုးဒီယောဂပိုးသစ်ပြန့်နှံ့နေမှုဟာလူသားနဲ့ချီသွားလာတဲ့လာမယ့်တရုတ်နှစ်တကူပွဲတော်ခီးသွွားရသည့်အတွက်လည်းစိုးရိမ်စရာဖြစ်လာပါတယ်။တရုတ်နိုင်ငံအလဲပိုင်းကဝူဟန်မြို့ရဲ့ကျန်းမာရေးကော်မရှင်ရဲ့ထုတ်ပြန်ချက်အရဆိုရင်တော့အဲ့ဒီကူးစက်ခံရတဲ့လူနာတွေထဲမှာ3ဦးဟာဆူဆူဝါးဝါးအခြေအနေမှာရှိတယ်လို့သိရပါတယ်။တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ပိုးသစ်ကူးစက်ခံထားသူဟာစုစုပေါင်း62ဦးရှိသွားပြီဖြစ်ပါတယ်။2ဦးကတော့သေဆုံးခဲ့ပါပြီ။ဒါ့အပြင်ဝူဟန်နဲ့အသွားလာရှိတဲ့လူတွေနဲ့ဆက်နွယ်နေတဲ့ဒီထိုင်းနဲ့ဂျပန်ကလူ2ဦးမှလည်းအလားတူယောဂပိုးသစ်တွေ့ထားပါတယ်။ဝူဟန်တာဝန်ရှိသူတွေကတော့ဇန်နဝါရီလ17ရက်နေ့ကလေးကနေ့စဉ်လိုလိုပဲမပြတ်ဒီယောဂပိုးကူးစက်ခံရတဲ့နောက်ဆုံးအခြေအနေတွေကိုထုတ်ပြန်ပေးနေပါဗျ။အဲ့ဒီကလေးကဆိုရင်တော့အခုထုတ်ပြန်တဲ့လူ18ဦးကူးစက်ခံရတယ်ဆိုတာကတော့အများဆုံးကိန်းဂဏန်းဖြစ်ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ Twitter မှာရေးသားချက်အရဆိုရင်တော့အခုလိုနောက်ဆုံးကူးစက်ခံရသူချို့ဟာယောဂပိုးစဖြစ်တယ်လို့ယူဆရတဲ့ဟူနန်ပင်လယ်စာဈေးနဲ့မပတ်သက်ပုံမရဘဲနဲ့ယောဂပိုးပြန့်နှံ့ကူးစက်လာတဲ့သဘောမှရှိတယ်လို့ယူဆထားပါတယ်။တရုတ်အနေနဲ့နေကြာဖြတ်တမ်းမှုတွေကိုစောင့်ကြည့်စစ်ဆေးမှုတွေလုပ်နေတာကြောင့်လာမယ့်ရက်ပိုင်းသတင်းပတ်အတွင်းမှာပဲနောက်ထပ်ယောဂပူကူးစက်ခံရသူတွေထပ်ပြီးတော့တွေ့လာမယ့်သဘောမှရှိတယ်လို့လည်းရေးပါတယ်။ဒါနဲ့ပတ်သက်လို့တော့တရုတ်ကျောင်းဝိုင်းတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်မှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။ဝူဟန်မြို့မှာတော့အခုလိုမျိုးယောဂပူကူးစက်ပြမှုတွေကြောင့်မြို့ပေါ်မှာလူစုလူဝေးလုပ်တဲ့ခန်းသားတွေလှုပ်ရှားမှုတွေတော်များများကိုဖျက်ထားသလိုပဲလေစိတ်ယထာခိနဲ့ခြားခီးသွားလာရေးနေရာတွေမှာအပြားတိုင်းကိရိယာတွေနဲ့စောင့်ကြည့်စစ်ဆေးမှုတွေလုပ်နေပါတယ်ခင်ဗျာ။